အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်မှုမြင့်တက်နေတာကြောင့်နေဆက်ကနေပြောင်းဝင်လာမဲ့သူတွေလက်ခံဖို့အတွက်တမူးမျိုးကံတွေစိုးရိမ်နေတဲ့အကြောင်းနဲ့လက်ရှိမြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်ဘက်ကအခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါထိန်းချုပ်ရေးအတွက်ချက်မှတ်ထားတဲ့ကန့်သတ်မှုတွေဖြေလျှော့လိုက်ချိန်မှာရောဂါကူးစက်ပြန့်နှံ့မှုနှုန်းဟာစံချိန်တင်မြင့်တက်လာပြီးဆေးရုံနေရာအခက်အခဲတွေကြုံလာတာကြောင့်ယထာတွဲတွေကိုပါဆေးရုံဆောင်အဖြစ်အသုံးပြုဖို့စီစဉ်နေရတာပါဒီအချိန်မှာအိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံသား100ကျော်ဟာစကိုင်းတိုင်းဒေသကြီးတမူးနယ်ဆက်ကနေပြန်လာဖို့ရှိနေကြောင်းတမူးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနိုင်နိုင်ဝင်းကပြောပါတယ
်လက်ရှိကျွန်တော်တို့ဒါအတိုင်းကိုတင်ပြထားတာ109ဦးပါသူတို့ကကျွန်တော်တို့မြန်မာနိုင်ငံသားတွေပေါ့နော်အိန္ဒိယနိုင်ငံထဲမှာသွားပြီးမှတရားဝင် passport visa နဲ့သွားတာလည်းရှိတယ်ဒီတရားမဝင်သွားပြီးမှအလုပ်လုပ်တာလည်းရှိတာပေါ့နော်အဲအဲ့ဒီမြန်မာနိုင်ငံသားတွေပါဘယ်ရင်လောက်လဲဆိုတော့ကျွန်တော်တို့ဒါတိုင်းဒေသကြီးကနေကျွန်တော်တို့ဒါလက်ခံဖို့ခွင့်ပြုပြီဆိုရင်ကျွန်တော်တို့စလက်ခံမှာပါလောလောဆယ်တော့အတိအကျတော့မသိရသေးဘူး
အိန္ဒိယနိုင်ငံကိုရောက်ရှိနေသူတွေဟာစံစာတင်ကျောင်းသားတွေရှိတယ်လို့ရကန်းအလုပ်သမားတွေလည်းပါဝင်တာဖြစ်ပါတယ်ပြီးခဲ့တဲ့စနေနေ့ကတော့အိန္ဒိယနိုင်ငံနာဂါလန်ပြည်နယ်ကနေကျန်းစာကြောင်တက်နေသူ6ဦးနေဆက်ကနေတရားဝင်အကြောင်းကြားတာမရှိဘဲပြန်လည်ဝင်ရောက်ခဲ့တာရှိပြီးလောလောဆယ်သူတို့ကိုတမူးပြည်သူစေယုံကြီးမှစစ်ဆေးစောင့်ကြည့်နေပါတဲ့တမူးဒေတာကန်တွေကတော့အိန္ဒိယကပြန်လာသူတွေကတဆင့်ရောဂါကူးစက်မှာကိုစိုးရိမ်တာတွေရှိနေကြောင်းတမူးမျိုးနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဦးမြင့်စောက VOA ကိုပြောပါတယ်
အင်ဂျာဆိုရင်တော့ကျွန်တော်တို့ကဒီကပိုလို့ဆိုရင်တော့ဘယ်မှာအခုဟာ19ရောက်ဆိုတာလေကျွန်တော်လည်းကြားတာပေါ့နော်ခုကြားတော့ခါကြတော့ညိုခံပါလဲမှာထားမယ်ဆိုညိုလည်းကောင်းပါလိမ့်မယ်ထမကမင်းကြီးတော့မှာပြီးတော့ကန့်ကွက်ကြတာဒီမှာလေကြည့်ရတာကန့်ကွက်စာကိုဘွန်ဂျာဖွဲ့ရရှင်ပြီးတော့မတော်ပြီးတော့ဖတ်ပြနေခင်ဗျာဒါဆိုကျွန်တော်အတိအကျဆိုရင်တော့ပြည်သူရအများစုကလက်မခံရဘူး19ရောက်ပေါ့ဆိုရင်လည်းဆိုရင်တော်တော်လေးကြီးနေတာပေါ့နော်ဆိုရင်ကြီးနေတာဟာအိန္ဒိယဘက်ကလာနေဆိုတော့လုံးဝကန့်ကွက်ချက်နဲ့တဘောပဲခုကတော့လေ
တမူးမြို့မှာထိုင်းဘက်ကပြန်လာသူတွေကိုထားရှိတဲ့ quarantine center တခုရှိကြောင်းနဲ့အိန္ဒိယကပြန်လာသူတွေကိုတော့သူတို့ဇာတိကိုချက်ချင်းပို့ဆောင်တာမျိုးကိုပြည်သူတွေကလိုလားနေကြောင်းပြောပါတယ်တမူးမိုးရေဆက်ဆက်နေတဲ့မြန်မာအိန္ဒိယနယ်စပ်ကိုမလကရေကစတင်ပိတ်ခဲ့တာဖြစ်ပြီးလက်ရှိနယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံမဏိပူရပြည်နယ်အတွင်းက COVID-19 ရောဂါကူးစက်မှုအခြေအနေကိုအင်ဖာမျိုးမှာနေထိုင်တဲ့ကိုသိန်းကအခုလိုပြောပါတယ
်လေလ73ရက်နေ့ရှိမှာ positive ဖြစ်တဲ့လူ9ယောက်ပဲရှိတာဒါပေမဲ့လေလ73ရက်နေ့နေပြီးတော့လေရင်များမြေထားဘတ်စကားတွေနဲ့အိန္ဒိယနိုင်ငံတွင်းမှာရှိတဲ့တခြားပြည်နယ်ကလူတွေကိုလက်ခံလိုက်တဲ့အချိန်မှာအခုလူအလုံးလက်ခံတာ3000ကျော်လောက်ရှိပြီလို့ပြောတယ်အဲ့ထဲမှာ14000လောက်ဒီစီးတဲ့နေရာမှာ909ယောက်ဒီနေ့မနေ့က909ယောက်ပိုဇီတစ်ကေ့စ်ဖြစ်တယ်လို့ပြောတယ်ဒါပေမဲ့တိရအားတော့မရှိသေးဘူ
းတခြားပြည်နယ်တွေကနေမဏိပူရပြည်နယ်ကိုပြန်လာသူတွေကိုပြည်နယ်ကျန်းမာရေးဌာနကဓာတ်ခွဲနမူနာရယူစစ်ဆေးကြောင်းခရိုင်16ခုရှိတဲ့အနက်ခရိုင်တိုင်းမှာ quarantine center တစ်ခုကနေ3ခုထားရှိပြီး14ရက်ထားစောင့်ကြည့်နေကြောင်းနဲ့ယောဂပိုးတွေ့ရှိသူတွေကိုဆေးရုံကတည်သန့်ဆောင်တွေမှာထားရှိကြောင်းပြောပါတယ်။သွာလာမှုကန့်သတ်ထားတဲ့အခြေအနေကိုလည်းသူကအခုလိုဆက်ပြောပါတယ
်။ဒီကအလင်းလာနဲ့ဒါတာပရိကအဝိကေနဲ့ဘာဘာပါရောင်းနဲ့အင်္ဂါနဲ့တောက်ကြာတန်နဲ့ဒီလက်မြေအိမ်ဆောင်ပစ္စည်းတွေပါလေလျှက်စပစ္စည်းတွေရောင်းနဲ့စသဖြင့်ပစ္စည်းတွေနဲ့ဈေးနေတွေနဲ့ခွဲထားတယ်မနေ့9နာရီကနေ့လယ်2နာရီမှာတော့သွားလို့လာလို့အဆင်ပြေပေမဲ့နေ့လယ်2နာရီကနေနောက်ရက်မနေ့9နာရီစီကတော့ကာဖီရှိတယ်ဒီနေ့အချိန်မှာအိန္ဒိယမိုးရီတခုတည်းတည်းမဟုတ်တခြားခရိုင်မျိုးလုံးဒီနဲ့တာဝန်ရှိသူတွေကထုတ်ပေးတဲ့စာရွက်မပါဘဲနဲ့တွားလို့မရဘူး
။လက်ရှိမြန်မာနိုင်ငံတမူးမြို့မှာအိန္ဒိယနိုင်ငံသား10ဦးဟာအိန္ဒိယဘက်ကအာဏာပိုင်တွေကလက်မခံတာကြောင့်နေရက်မပြောင်းနိုင်ပဲရှိနေပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ကူးစက်ခံရသူ35,000ကျော်ရှိပြီးသေဆုံးသူ11,000ကျော်ရှိနေပါတယ်။ချင်းပြည်နယ်နဲ့ဆက်ဆက်နေတဲ့မီဇိုရမ်ပြည်နယ်မှာတော့ကူးစက်ခံရသူ121ယောက်နဲ့အခြားမြန်မာနိုင်ငံနဲ့ထိစပ်နေတဲ့နာဂလန်ပြည်နယ်မှာတော့169ယောက်ရှိပြီးအဲ့ဒီပြည်နယ်တွေမှာသေဆုံးသူမရှိကြောင်းစည်ရင်းထုတ်ပြန်ထားပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်